မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကို Facebook စာမျက်နှာပေါ်မှာတင်ခဲ့တဲ့စာရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေအားလုံးကို Facebook company စီကနေရယူနိုင်ရေးတရားရုံးအမိန့်ထုတ်ပြန်ပေးဖို့ဒီလိုတော့တက်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံကိစ္စနိုင်ငံတကာတရားရုံး ICJ မှာအမှုတင်ခဲ့သူရှိနေတွေက American ခရီးတရားရုံးတစ်ခုမှာရှောက်ထားလိုက်ပါတယ်။ကမ္ဘာနိုင်ငံကိုစားစွန်လာရှိရတွေက American တကယ်မြို့တော်ခရီးဖြစ်တဲ့ District of Columbia တရားရုံးကိုရှောက်ထားချက်မှာ Facebook စာရွက်ပေါ်ကဆက်ရဆက်တဲ့အချက်လက်တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့ Facebook company ကိုတောင်းဆိုပေးဖို့ပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုမီးထိုးပေးတဲ့အမုန်းတရားတွေကိုဖျက်ချရမှာ Facebook ကအခရာကျတဲ့အခန်းကဏ္ဍကနေပါဝင်နေခဲ့ကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေက2018ခုနှစ်ကပြောထားခဲ့တာဖြစ်ပြီး Facebook company ကလည်းအမုန်းတရားတွေတင်တာတွေကိုပိတ်ပင်မှုတွေလုပ်နေတယ်လို့ပြောထားပါတယ်။သံဝေးဦးစီးချိုဘူဂျုံမူဂျီမင်းအွန်လိုင်း Facebook ကိုတင်ထားတဲ့အချက်လက်တွေလည်း Facebook company စီကနေတောင်းခံလို့တဲ့အထက်ပါဝင်ပါတယ်။2018ခုနှစ်ဩဂလတုန်းက Facebook ကနေဖြုတ်ချခဲ့တဲ့အစုရတာဝန်ရှိသူတွေနဲ့ဖွဲ့စည်းစုစုပေါင်း20ရဲ့အကောင့်တွေထဲကအသေးစိတ်အချက်လက်တွေကိုလည်းရယူလိုတယ်လို့ဖော်ပြချက်မှာပါရှိပါတယ်။2019ခုနှစ်အတွင်းမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုမြေပြင်ရှိလေးလုဆောင်ရာကရိုဂျာတိတ်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ရိုဂျာဆိုတဲ့အတုံးတို့ကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောက်ချက်မှုတွေကိုစီရင်နေကြတာဖြစ်ပြီးဒီလိုတက်ချက်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျ။